Welcome to the Voice of America in Burmese.
လာနေခင်မှာခင်ဗျာတော်တော်ရှင်များရှင်းလန်းချမ်းမြေကြပါစေ VOA American တန်ခါနေ2018ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လင်းပေးနေပါပြီလိုင်းဒိုမီတာ32.40.48တို့ကနေဖမ်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လင်းပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုနောက်ကင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာနံနက်ခင်ဗျာရှင်ကျွန်မရှာဖောင်းပါဒီမနက်နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွန်နဲ့အတူကြီးညာပေးသွားမှာပါအီရန်နိုင်ငံမှာအသက်20နှစ်အရွယ်ဆန္ဒပြသူတို့အချုပ်ခင်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်နှုတ်ပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညှင်းပန်းနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်အီရန်နိုင်ငံမှာမကြာခင်ဖြစ်ပွားခဲ့တဲ့ဒီမငြိမ်မသက်မှုတွေဟာအမေရိကန်ဂျာဝင်ဆွတ်ဖက်ရေသမားတို့ရဲ့မဟာဗျူဟာတွေကြောင့်ဖြစ်ပြီးနိုင်ငံရေးမှာအရေးကြီးဆုံးလုံခြုံရေးကိုစိန်ခေါ်အကဲဆန်းမှုတွေလည်းဖြစ်တယ်လို့အီရန်နိုင်ငံဂျာဝင်ကြီးကပြောဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒီမနက်မှာကြားကြားဖို့ရှိပါတယ်ရှင်
။ကောင်းပါပြီခင်ဗျာအခုသတင်းတွေနားဆင်ပြီးကြားရမယ့်အထက်မှာဆိုရင်တော့အီရန်နဲ့မြောက်ကိုရီးယားတို့ပေါ်တန်းချမှတ်တဲ့တန်ခတ်ရေးယူပိတ်ဆို့မှုတွေအောင်မြင်ပါသလား
We believe that the sanctions are working. They're not just working in Iran. We believe they're working in North Korea.
American ဒုတိယသမ္မတ Mike Pence နဲ့ VOA တွေ့ဆုံမြန်မာကန်ကောက်နှုတ်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်ရတအစိုးရလက်ထက်မြန်မာနိုင်ငံရဲ့ညီညာရေးဟာဆိုးရိမ်ရတဲ့အခြေအနေမှာရှိနေပြီလို့အခက်အခဲတွေကတုံ့တန်နေကြတဲ့အကြောင်း BBC တရုတ်နိုင်ငံဆိုင်ရာ Editor ယာရုကနေနှုတ်ထွက်သွားတဲ့ကိစ္စ Brexit အလွန်ကာလ Britain နိုင်ငံရဲ့အလားအလာစတဲ့သတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်။ဘာသင်္ကန်းတွေကိုလည်းထုတ်လွှင့်ပေးမှာပါအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုရှားဖောင်းနဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမှာအသက်20နှစ်အရွယ်ဆန္ဒပြသူတို့အချုပ်ခင်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်နှုတ်ကပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညှင်းပန်းနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်စီနာဂမ်ဘာရီလို့သိရတဲ့အချုပ်နောင်ခံထားသူဟာသူ့ကိုယ်သူအဆုံးစီရင်ခဲ့တယ်လို့ကြားသိရတဲ့အကြောင်းပြည်ပြင်ပြောင်းလဲရေးသမားလွှတ်တော်မှမမွန်စာဒီရှိကပြောပါရယ်အဲ့ဒီဖန်စီချုပ်နောင်ခံထားရတဲ့သူဟာထီရမာဖန်စီခံခဲ့ရတာဖြစ်တယ်လို့ဥပဒေပြုလွှတ်တော်မှနောက်တူဦးဖြစ်တဲ့ TEB Cyber ရှိကပြောပါရယ်အဖြစ်ပြက်အသေးစိတ်ကိုချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပေမဲ့အခုတည်ဆုံမှုဟာလက်ရှိနိုင်ငံတော်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုရဲ့အကျိုးဆက်ကြောင့်အချုပ်ခံထဲမှာချုပ်နောင်ခံထားရတဲ့ဆန္ဒပြသူတူပထမဦးဆုံးတည်ဆုံမှုဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်နေပါကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေအတွင်းတုတ်ပြန်ကင်တွေ့ရမှာလူပေါင်း1000ကျော်ကိုအီရန်အာဏာပိုင်တွေဖမ်းဆီးခဲ့ပါတယ်။ဆန္ဒပြမှုအတွင်းမှာတော့တည်ဆုံသူ22ဦးထက်မနည်းရှိခဲ့ပါတယ်။ဂမာရီမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုပြုလုပ်သွားဖို့လွှတ်တော်အမတ်ဆာဒီရှိကတောင်းဆိုလိုက်သလို2009ခုနှစ်ဆန္ဒပြမှုနောက်ပိုင်းဖြစ်ပွားခဲ့တဲ့ညှင်းပန်းနှိပ်စက်မှုမျိုးကိုကန့်ကွက်ကြောင်းလဲအာဏာပိုင်တွေကိုသတိပေးပြောဆိုလိုက်ပါတယ်ရှင်။
အီရန်မှာမကြာခင်ကဖြစ်ပွားခဲ့တဲ့မငြိမ်မသက်မှုတွေဟာအမေရိကန်ဂျာဝင်ဆွတ်ဖက်ရေးသမားတွေရဲ့မဟာဗျူဟာတွေကြောင့်ဖြစ်ပြီးတော့နိုင်ငံမှာအရေးကြီးဆုံးလုံခြုံရေးကိုစိန်ခေါ်အကဲဆတ်မှုတွေလည်းဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောလိုက်ပါတယ်။နိုင်ငံအတွင်းမတည်မငြိမ်ဖြစ်အောင်လုပ်တဲ့အထက်မှာဒေတာရင်းကအီရန်နဲ့ပြိုင်ဘက်ဆော်ဒီအရေဗျနိုင်ငံအပြင်တခြားအင်အားကြီးနိုင်ငံတွေလည်းပါဝင်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကဆွဆွဲပါတယ်။အီရန်နိုင်ငံမြို့တော်တဟီရန်မှာမနေ့ကကျင်းပခဲ့တဲ့အရှိလေပိုင်းဒေသငင်းငင်းရေးဆိုင်ရာနိုင်ငံတကာညီလာခံမှာအခုလိုမျိုးသူပြောခဲ့တာပါဒီညီလာခံမှာအီရန်နဲ့နိုင်ငံတကာအရာရှိတွေကြွန့်ကျင်သူတွေ200ကျော်တက်ရောက်ခဲ့ကြတယ်လို့အီရန်ကလာတဲ့သတင်းတွေမှာပေါ်ပြထားပါတယ် IS တွေးကြွတွေရဲ့အရေးနိုင်မှုဟာအရှိလေပိုင်းဒေသအတွင်းနိုင်ငံတွေရဲ့ဒီလုံခြုံရေးအခြေအနေတွေကိုပြောင်းလဲစေခဲ့တယ်လို့အီရန်ညီလာခံညွှန်ကြားမှုကဆိုပါတယ်အဲဒါကြောင့်အီရန်နဲ့တခြားဒေသတွေနိုင်ငံတွေအုပ်စုတွေအနေနဲ့နောက်ဆီစဉ်တစ်တခုကိုရေးဆွဲရတော့မှာဖြစ်တယ်လို့လည်းပြောပါတယ်အီရန်နိုင်ငံအတွင်းဆိုးရဆန့်ကျင်ဆန္ဒပြမှုဆိုးရကိုထောက်ခံတဲ့တံပြန်ဆန္ဒပြမှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေအဓိကရုံးဖြစ်မှုတွေကြောင့်ပြည်ထောင်စုကဒီလုံခြုံရေးကောင်စီမှာအရေးပေါ်စည်းဝေးတရားခုံကျင်းပခဲ့ပြီးနှစ်ရက်အကြာမှာပဲအီရန်မှာအခုလိုနိုင်ငံတကာညီလာခံကိုကျင်းပတာပါသတင်းတစ်ပတ်ကြာနိုင်ငံအတွင်းမတည်မငြိမ်ဖြစ်ခဲ့မှုတွေမှာလူနည်းဆုံး22ဦးသေဆုံးခဲ့ပြီးတော့လူ900ကျော်အဖမ်းခံခဲ့ရပါတယ်ဒီဖြစ်ဖြစ်ဟာ1989ခုနှစ်တော်လိုင်းလှူရှာမှုအပြီးကြီးမားဆုံးလူလှူရှာမှုပါကုံစင်းနှုံးတွေမြင့်တက်လာမှုအလုံးလက်မဲ့တွေတိုးပွားလာမှုတွေကြောင့်အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်မရှိတ်ကနေပြီးတော့ဒီဇင်ဘာလ28ရက်နေ့ကစခဲ့တဲ့အစိုးရကမကြေနပ်တဲ့ဆန္ဒပြမှုတွေဟာတိုင်းနိုင်ငံလုံးကိုပြန့်နှံ့ခဲ့တာပါ
အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်ခုနီးပါးနေထိုင်ခဲ့ကြတဲ့အယ်ဆယ်ဗာဒေါ်နိုင်ငံသား2,600ကျော်ကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုတက်တန်းတိုးပေးရေးကိုအမေရိကန်အစိုးရကရပ်ဆိုင်တော့မှာဖြစ်ကြောင်းအစိုးရအကြီးအကဲတာဝန်ရှိသူတွေကမနစ်တနင်္လာနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်။2,000ခုနှစ်မြင်ကလင်ကြောင်းအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးနောက်အမေရိကတိုက်လေပိုင်းနိုင်ငံကနေရောက်လာကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့ Temporary Protected Status TPS လို့ခေါ်တဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်တင်ပါလ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။အဲ့ဒီနေ့ရောက်တဲ့ခါကျရင်အမေရိကန်ပြည်ထောင်စုအတွင်းဆဲစုနဲ့တစ်ခုနေပါတည်ဝင်နေထိုင်အလုပ်လုပ်ကင်ကြတဲ့သူတွေဟာအရင်က TPS ယာယီအကာအကွယ်ပေးမှုမရခင်ကလို့အကျုံးဝင်နေအောင်မယ်ဆိုရင်တာမန်ရှစ်ပြောင်းနေထိုင်သူတွေအဖြစ်ရောက်ရှိသွားမှာဖြစ်ပြီးကာကွယ်မှုရရှိတော့မှာမဟုတ်ပါဘူး။အဲ့ဒီလိုပြန်ဖြစ်မယ်ဆိုရင်သူတို့အနေနဲ့တခြားတာမန်ရှစ်ပြောင်းနေထိုင်သူတွေလို့လလုတ်ခွင့်မိသားစုနဲ့အတူနေထိုင်ခွင့်စတဲ့ဗီဇာအခွင့်အရေးမျိုးလျှောက်ထားခွင့်ရှိမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဆယ်ဗာဒေါ်နိုင်ငံသားတချို့အထောက်ထားမဲ့နေထိုင်တဲ့သူတွေလိုဖြစ်သွားနိုင်ပြီးချက်ချင်းပြန်ပို့ခံရမယ့်အခြေအနေမျိုးဖြစ်သွားနိုင်ပါတယ်ရှင်
။အမေရိကန်နိုင်ငံကမျိုးပြတွေလိုမဟုတ်ဘဲဖွံ့ဖြိုးမှုနောက်ကျကျန်နေတဲ့ကျစ်လက်ဒေသဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ငွေရအသစ်တွေကိုချမှတ်သွားဖို့သမ္မတဒေါ်နယ်ထရန့်ကမဲဆွယ်ပြောကြားနေပါတယ်။ဒေသဆန်တော်ချင်းတင်းနာနေညနေခင်းမှာတနက်စီပြည်နယ်နက်ရွေးကိုသွားပြီးတော့အမေရိကန်လေယာလုံငန်းရှင်များအဖွဲ့နဲ့တွေ့ဆုံတဲ့အခါမှာမကြာသေးခင်တုန်းကအစိုးရကတည်ပြုပြီးတော့သူ့လက်မှတ်ထိုးပြတ်ထန်းခဲ့တဲ့ဒေါ်လာ 1.5 ထရီလီယံလောက်အခွန်ကောက်ခံမှုရှော့ချပေးမယ့်ဥပဒေကနေပြီးတော့လယ်သမားတွေအတွက်အကျိုးဖြစ်ထွန်းစေမယ့်အပြင်လေယာလုံငန်းမှာတန့်ရှင်းတဲ့ရည်တွေကိုအသုံးပြုရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုလည်းသူ့အစိုးရကပြန်လည်ရုပ်သိမ်းပေးတော့မယ့်အကြောင်းကိုပြောကြားဖို့ရှိနေပါတယ်။အဲ့ဒီလေယာလုံငန်းစီးပွားလေလုံငန်းရှင်များအဖွဲ့ဟာအမေရိကန်ပြည်တော်စုမှာစိုက်ပျိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေကိုအစိုးရကချမှတ်ပေးအောင်လို့တိုက်တွန်းလှုပ်ဆောင်နေတဲ့အကြီးဆုံးအဖွဲ့လေဖြစ်ပါတယ်။သူ့အစိုးရကချမှတ်တဲ့ဒီအဆုံးဖြတ်ချက်တိုင်းဟာသမိုင်းဆင်လာကောင်းတဲ့အမေရိကန်လက်သမားတွေကိုလေးစားဂုဏ်ပြုမှုတွေပါဝင်တယ်ဆိုတာကိုသမ္မတ ထရမ့်ကသူ့ရဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားမယ်အကြောင်းသမ္မတအင်မီရိုကကြိုတင်ထုတ်ပြန်တဲ့သူ့ရဲ့မင်းကွန်းထဲမှာဖော်ပြထားပါတယ်။အမေရိကန်ကျေးလက်ဒေသတွေမှာမြန်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေပို့ပြီးတော့ရနိုင်ဖို့တောင်းဆိုထားတဲ့အစီရင်ခံစာကိုလည်းသမ္မတထရမ့်ကမကြာခင်မှာထုတ်ပြန်မှုရှိတဲ့အကြောင်းအင်ပီရိုကပြောပါလေ
။ PA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ32 kHz 9335 32 kHz 9483ညာပိုင်းဒိုမီတာ48 kHz 6.53 ညာနဲ့ဒုတိယနာရီဝက်မှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ
်။ VOA မြန်မာပိုင်းအင်ကာနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာနဲ့ဒေတာတွင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။မြန်မာနိုင်ငံဟာမြန်မာ၊ကမ္ဘောဒီးယား၊လာအိုစ်၊ဗီယက်နမ်တို့နဲ့ကားလမ်းဖောက်တဲ့စီမံကိန်းကိုစတင်အကောင့်ထဲပေါ်တော့မှာဖြစ်ပြီးအဲ့ဒီကားလမ်းနဲ့ရှင်ပြီးရထားလမ်းမှာတိစောက်ဖို့စီစဉ်နေပါတယ်။အရှိတောင်အာရှ၄နိုင်ငံကုန်းလမ်းကြောင်းကနေအိန္ဒိယကိုဆက်သွယ်ပေးမဲ့ဒီကားလမ်းဖောက်ဖို့အတွက်လေလတာလေလံခေါ်ပြီးတဲ့နောက်အိန္ဒိယအမျိုးသားအဝေးပြေးလမ်းအုပ်ချုပ်ရေးဌာန NHAI ကပန့်ရှ်လိုင်းနဲ့ဗီရာဟာအင်ဖရာဆိုတဲ့ဖက်ဆက်ကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်ကကန်ထရိုက်ချပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဖက်ဆက်ကုမ္ပဏီအနေနဲ့အိန္ဒိယမြန်မာထိုင်း၃နိုင်ငံကိုဆက်ဆက်ပေးမယ်။ကလေးဝယာဂီနလန်းသွားအဝေးပြေးလမ်းကိုဖောက်ပေးမှာဖြစ်ပါတယ်။ဒီအဝေးကားလမ်းမကြီးဟာမြန်မာနိုင်ငံကိုဖြတ်ပြီးထိုင်းနိုင်ငံအထိဖောက်မှာဖြစ်တဲ့အတွက်အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားဆက်သွယ်ပေးမယ်။ပေါင်ကူလမ်းမကြီးဖြစ်ပါတယ်။အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ80ဘီလီယံအထိရှိနေတာကြောင့်ဒါဟာအိန္ဒိယရဲ့စတုထမြောက်အကြီးဆုံးကုန်သွယ်ဘဲအုပ်စုဖြစ်ပါတယ်။ကီလိုမီတာ120ရှည်လျားတဲ့ဒီအဝေးပြေးလမ်းမကြီးအတွက်အိန္ဒိယကအမေရိကန်ဒေါ်လာ1ဘီလီယံနီးပါးအကုန်ကျခံတိစောက်မှာဖြစ်ပါတယ်။အလားတူ132ကီလိုမီတာရှည်လျားပြီးချစ်ကြည်ရေလမ်းမကြီးလို့အမည်ပေးထားတဲ့အဝေးပြေးလမ်းကိုအိန္ဒိယကတိစောက်ထားပြီးဖြစ်ပါတယ်။တမူးနယ်ကလေးဝကြားကဒရား69ခုကိုပြန်လည်မွမ်းမံဖို့အတွက်လည်းတစ်ချိန်တည်းမှာဆောင်ရွက်နေပြီးဖြစ်ပါတယ်။ Bunch Vera Has ဖက်ဆက်ကုမ္ပဏီက contract ကိုလက်ခံလိုက်ပြီးရင်တော့လမ်းဖောက်ရေးအတွက်လိုအပ်တဲ့အနည်းဆုံးမြေနေရာ80ရင်ငယ်နှုန်းရှိနေရေးအတွက် NHAI ကတာဝန်ရှိသူတွေဟာမြန်မာအာဏာပိုင်နဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တစ်ဖက်မှာလည်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အတွင်းကဆိုဟွာထရာ နဇက်ကတဆင့်အိန္ဒိယမြန်မာထိုင်းသုံးနိုင်ငံတို့ကိုချိတ်ဆက်ပေးမဲ့ချင်းပြည်နယ်အတွင်းကရီဒီဒိန်အဝေးပြေးလမ်းမကြီးကိုလည်းအိန္ဒိယအစိုးရကတိစောက်နေပြီဖြစ်ပါတယ်ရှင်
IS တို့ကြောအဖွဲ့ရဲ့ခြေရာတွေပါကစ္စတန်နိုင်ငံတွင်တိုးပွားလာနေတဲ့ဆိုတဲ့အစီရင်ခံစာတစ်တစောင်းထွက်ပေါ်လာတာကြောင့်ကြမ်းဖက်မှုနဲ့ဘာသာရေးဆွံ့ရောက်ဝါဒတိုက်ဖျက်ရေးဆယ်စုနှစ်နဲ့ချီလောက်လာခဲ့တဲ့ပါကစ္စတန်အတွက်စိန်ခေါ်မှုအစ်စ်တွေတိုးလာနေတယ်ဆိုတာကိုသတိပေးလိုက်တဲ့သဘောပါပဲ PIPS လို့ခေါ်တဲ့လွတ်လပ်တဲ့ပါကစ္စတန်ညီညာရေးလေးလာမှုအဖွဲ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာအခုလိုမျိုးဖော်ပြထားတာပါပြီးခဲ့တဲ့2019ခုနှစ်အတွင်းပါကစ္စတန်နိုင်ငံမှာကြမ်းဖက်တိုက်ခိုက်မှုပေါင်း390ဖြစ်ပွားခဲ့တယ်လို့ PIPS ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဖွဲ့ကတိုက်ခတ်မှုတွေ၊တနက်နေ့တိုက်ခတ်မှုတွေနဲ့အဲ့လိုလုပ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်သူသေဆုံးမှုအတွင်းမှာလူ115ဦးသေဆုံးခဲ့ပြီးတော့1900ကျော်ထဏ်ရရခဲ့ပါတယ်။ဒါပေမဲ့လည်းဒီပမာဏဟာအရင်ကထက်ထိခိုက်သေးချေမှု10ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပြီးတော့ကြမ်းဖက်တိုက်ခတ်မှုတွေလည်းအရင်ကထက်16ရာခိုင်နှုန်းလျော့နည်းလာတာလို့ဆိုပါတယ်။ပါကစ္စတန်တာလီဘန်လို့လူသိများတဲ့ TTP လို့ခေါ်ဒီ Tariq e Taliban ဆိုတဲ့ဂိုင်းကွဲတွေကနေပြီးတော့တိုက်ခိုက်မှုရဲ့နောက်ကွယ်မှာ58ရာခိုင်နှုန်းပါဝင်နေတယ်လို့လည်းအဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ပါကစ္စတန်နောက်တောင်ပိုင်းကအမျိုးသားရေးတကြွတဲ့သဘောနဲ့လှုပ်ရှားမှုရှိတဲ့ဘလူချီစတန်ပြည်နယ်ကအုပ်စုတွေနဲ့တခြားဂိုင်းကွဲတွေကတော့ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအားလုံးကသူတို့ရဲ့လက်ချက်ပဲလို့ပြောကြပါတယ်။
အိန္ဒိယနိုင်ငံမှာဗြိတိသျှလက်ထက်ကချမှတ်ထားတဲ့လိင်တူချစ်သူများပေါ်ပြည်တွင်ချမှတ်တဲ့ဥပဒေကိုပြန်လည်သုံးသပ်မယ်လို့တရားရုံးချုပ်ကမနေ့တနင်္လာနေ့မှာပြောလိုက်တဲ့အတွက်လိင်တူချစ်သူတွေတိုင်ဝိုင်းကြားအားတက်စရာဖြစ်သွားစေပါတယ်။လိင်တူချင်းဆက်ဆံမှုဟာသဘောဝကိုဆန့်ကျင်တဲ့အပြုအမူဖြစ်တဲ့ဒါကြောင့်ထောင်ဒဏ်10နှစ်ကြာခံရနိုင်တဲ့ဆိုတဲ့ဥပဒေကိုဗဟိုတရားရုံးက2013ခုနှစ်မှာထပ်မံအတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
ပြည်ထောင်နေတွင်ပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းသုံးခုကြောင့်ကြီးမားတဲ့သဘာဝဘေးအန္တရာယ်တွေစာချိန်တင်လောက်အောင်ကြုံရတယ်လို့အမေရိကန်ပြည်ထောင်စုပင်လယ်ပြင်နဲ့လေထုဆိုင်ရာဌာနကထုတ်ပြန်ချက်ကဆိုပါတယ်။အဲ့ဒီဖြစ်ပျက်ကြောင့်2019အတွင်းအမေရိကန်ပြည်ထောင်စုမှာပျက်စီးဆုံးရှုံးမှုပါဏဟာဒေါ်လာ306ဘီလီယံရှိခဲ့ပြီးတော့အမေရိကန်နိုင်ငံနောက်ပတ်ချမှာလည်းမီးတွေကြီးကျယ်လောင်ခဲ့လို့ဆုံးရှုံးမှုပေါင်း18ဘီလီယံကျော်ကျုံကုန်ခဲ့ပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုရှားဖောင်တဲ့ကုကြော်အောင်လင်းတို့ကြီးညာပေးကြတာဖြစ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို review ကနေနားဆင်နိုင်တယ်လို့ internet ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။အရသာအစိုးရလက်ထက်ညီညာရေးအခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီလို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ကြပါတယ်။တိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားအပြစ်ခတ်ရက်စဲနိုင်မှုကြိုးပမ်းနေကြမှာပဲ။ဒီတချို့မှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါအပြစ်မရသေးတဲ့အဖွဲ့တွေဘက်ကညီညာရေးလုံခြုံရေးနေမှာတစ်ဆုံနေတဲ့အချက်တွေကိုညှိနှိုင်းရအောင်မဲ့အနေထားဖြစ်တယ်လို့ပြောတယ်လို့အပြစ်ရအဖွဲ့တွေဘက်ကလည်းအရေးပေါ်အစည်းအဝေးခေါ်ဖို့စီစဉ်နေကြပါတယ်အသေးစိတ်ကိုမတ်စုမုံကစူးစီးတင်ပြထားပါတယ်ခင်ဗျာ
မကြခင်တတိယကြိမ်မြောက်21ရာစုပြည်လုံးညီလာခံကျင်းပတော့မယ့်အချိန်မှာပဲရှမ်းမြောက်နဲ့ကချင်နောက်ကရင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေတိုက်ပွဲပြင်းထန်နေပါတယ်။အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင် KIA လက်နက်ကိုင်တပ်တအောင်းပလောင် TLLA တပ်တွေနဲ့တိုက်ပွဲဖြစ်နေတယ်လို့အပြစ်ရလက်မှတ်ထိုးပြီးသားအဖွဲ့ဖြစ်တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့လည်းရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲဖြစ်နေတာပါ။ဒါအပြင်ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်မဲသဘောဒေသဘက်နဲ့ဟက်ကြီးရေကားတာအနီးမှာလည်းအစိုးရနဲ့အဆောင်တက်နောက် KNU ကရင်မျိုးသားစည်းရုံးကတက်နေမြမတက်မတော်ဒီတက်ဖွဲ့၃ဖွဲ့ပေါင်းပြီးတော့ DKBA တက်တွေရှိတဲ့မဲသဝဒေသဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလဲထိုးစစ်ဆင်နေပါတယ်။တစ်ချိန်တည်းမှာပဲအပြည့်ရလက်မှတ်ထိုးထားပြီးသားအဖွဲ၈ဖွဲ့ဘက်ကလည်းလက်ရှိငိမ့်ညာရေးအခြေအနေနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာအရေးပေါ်အစည်းအဝေးခေါ်ယူဖို့ပြင်နေပါတယ်။အခုလိုမျိုး NLD ဥဆောင်တဲ့အရသာအစိုးရလက်ထက်စီးရေးပြိပခါတွေပို့ပြီးတင်းမာလာတဲ့အခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့မြမငိမ့်ညာရေးလေးလာအကဲခတ်သူတွေကဆိုပါတယ်။ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတော့မြမငင်းညာရေးလုပ်ငန်းစဉ်မှာအဓိကတာဝန်ရှိသူတွေဖြစ်တဲ့တက်မတော်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုနဲ့အခုလိုအခြေအနေမှာအရေးပေါ်တွေ့ဆုံပြီးနိုင်ငံရေးဆွေးနွေးမှုတွေနဲ့အပြန်အလှန်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။ဆိုတော့အဲ့ဒီမှာပါတူအပ်တဲ့ဆိုရှင်ကျွန်တော်တို့ကဒီအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနှစ်ဖက်ပုဂ္ဂိုလ်တွေပေါ့ဗျာ။ယူတာပြောင်းမှလို့အလားစစ်ကောင်းစင်နာရှိမှုအပြုပြင်ပြောင်းလဲရစ်သက်ရှိမှုဒါတွေလိုအပ်တယ်အဲ့ဒါဒီရှိမှဒါပြန်တာညှိနှိုင်းတဲ့ပုံပါလေတေကောင်းဆက်လာယူကြည့်မှုနဲ့ပုံမှုတည်ဆောက်တာနဲ့ဒီအခါကျတော့ဒီလူပုဂ္ဂိုလ်တွေအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ဒီသူတို့ရဲ့စိတ်နဲ့စိတ်ထားနဲ့လုပ်ရည်တွေကိုဒါညီညာရင်းနဲ့ကိုက်ညီအောင် ပြည်ပြည်တော်ငယ်ရေးပုံစံပေါ်တို့ပြည်ပြည်မျိုးကိုဒါအဓိကအကျဆုံးလို့အငယ်မြင်နေကြဒါကမလို့နိုင်ဘူးဆိုလို့ရှိရင်တော့တွေ့ရတဲ့ဒီကွန်မြူနတီတစ်ခုတစ်ခုပေါ်ထွက်လာမယ်နောက်ပြည်ပြည်ညီညာရေးလမ်းကြောင်းကလည်းမြေကွေးနယ်အုပ်မဲ့လို့ကျွန်တော်ယူဆတယ်ရတ္တမတော်တဲ့အနေနဲ့ပြည်ပြည်တော်ငယ်လို့ပြောမှာဒီညီညီနိုင်နိုင်နဲ့သွားနိုင်မှာဖြစ်မယ်လို့ယူဆပါတယ်
အခုရပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဘက်မှာတိုက်ပွဲကအတော်လေးပြင်းထန်နေတဲ့အတွက်စစ်ဘေးဒုက္ခသည်တွေထောင်နဲ့ချီထွက်ပြေးနေကြရပါတယ်။ရှမ်းပြည်နယ်လွှတ်တော်ရဲ့ကြောင်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဆိုင်ထုံးဝင်းကနှစ်ဖက်တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့မေတ္တာရက်ခံပါတယ်။တိုက်ပွဲကတော့မနီယာရှိကိုထပ်ဖြစ်နေသေးတယ်။ င်ချိန်မှာဖြစ်နိုင်လို့ရှိရင်တော့ဘယ်တက်ဖွဲ့အဖွဲ့အစည်းပဲမဆိုပါလေဇာနဲ့ပတ်သက်ပြီးတော့ဝင်ကောင်းငင်းချင်းကိုအဓိကကြီးစုသိချင်တာပါလေ
အခုလိုမျိုးနိုင်ငံတော်ဝန်မှာအကြမ်းဖက်ပြိပခါကြောင့်အင်းကြီးချင်းနိုင်ငံဘက်ခြံဒုက္ခတွေတင်းချီပြေးရတာပြည်ရင်းမှာပဲစစ်ကြောင့်ပြေးရတာစတဲ့ထောင်ချီတဲ့ဒုက္ခတွေရဲ့အနေအထားပြည်သူလူထုရဲ့လုံခြုံရေးကအာမခံချက်မပေးနိုင်တဲ့အခုလက်ရှိမြန်မာညီညာရေးအခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီလို့လည်းလူခွေရေးရှင်ဒီကြီးဦးသိန်းတန်းဦးကသုံးသပ်ပါတယ်
။ပြည်ချက်လက်ရှိအခြေအနေတော့အတော်ဆိုးတယ်လို့ပြောရမှာပါ။ဟိုဒါအတော်ဆိုးတယ်လို့ပြောတာတော့မှလက်ရှိချိန်လို့ပြောရင်ဒါအခုအရသာဆိုးတာဖြစ်နေအရသာဆိုးရမှုခဲ့တဲ့ဗိုလ်ချုပ်ကြီးသိန်းစိန်လက်ထက်တုန်းကလည်းပဲဒီတပရကပြည့်ရတာဒီကတက်ကပြည့်မရဘူးလေတိုက်ပွဲတွေဆက်ဖြစ်နေငင်းငိုင်းကြီးတွေဆွေးနွေးနေတာအဲ့ဒီအနေအထားကိုဖြစ်ခဲ့တာအဲ့တော့အခုလည်းပဲအခုဖြစ်တဲ့ချိန်ကြီးကလက်မမထိုးတဲ့အဖွဲ့တွေရော RCS ဆိုပြဿနာတွေရှိတယ်နော်ခုနကလို့ဘာကြောင့်လဲတော့မသိဘူးတော့မြို့သားဆင်ဆွေးနွေးပွဲတွေကိုနေရာမလို့အောင်ဒီနေရာမှာခံထားတယ်ဖြစ်နေတော့ငင်းငိုင်းကြီးကတော်တော်အလန့်ဝေးနေတယ်လို့ဒါမျက်ပေါက်ချိန်ကြီးကပြောရမှာပေါ့နော်ဒီငင်းရည်ကိုဘယ်လိုဆွေးနွေးရလဲမလို့ရင်ဘယ်လမ်းနဲ့တော့မလို့ဒီလမ်းနဲ့မှသွားရမှာမရှိဘူး။လက်နဲ့ကင်တိုက်လာတာ260ကျော်နေပြီလေ။စစ်တပ်ကလည်းလက်နဲ့ကင်တဲ့လူကိုကုံပြုတ်သွားအောင်မရှိဘူးနိုင်ဘူး။ပို့တိုးတောင်လာသေးတယ်။နော်အမျိုးသားအစ်တစ်တွေတိုးလာတယ်။အဲ့လိုပဲတစ်ဖက်ကလက်နဲ့ကင်အင်အားစုတွေကလည်းသူတို့နိုင်အောင်မတိုက်နိုင်ဘူး။ဒီစစ်ပွဲအဖြစ်မထွက်ဘူး
။မကြာခင်ကျင်းပနိုင်ခြင်းရှိတဲ့တတိယကြိမ်21ရာစုပင်လုံးညီလာခံကိုအပြည့်ရပြီးသားအဖွဲ့အစည်းတချို့ဘက်ကတက်ရောက်ဖို့မသေးကြသလိုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပမယ်လို့ကြေညာထားတဲ့21ရာစုပင်လုံးညီလာခံကျင်းပနိုင်ရေးကလည်းမရေမရာအခြေအနေမှာရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ရှင်
။မဆုမုံရဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်။တို့ရရှိမြန်ခင်ဗျာမြန်မာနိုင်ငံအပါအဝင်အီရန်နဲ့မြောက်ကိုရီးယားအပေါ်အမေရိကန်ပြည်ထောင်စုကချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေဟာတစုံတရာထိရောက်မှုရှိတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကပြောဆိုလိုက်ပါတယ်နိုင်ငံရေးမတည်မငြိမ်ဖြစ်ပြီးတော့လူသေဆုံးမှုတွေရှိတဲ့အီရန်နိုင်ငံတဝန်းဆန္ဒပြမှုတွေဖြစ်ပွားနေတဲ့အချိန်မှာပဲဒုတိယသမ္မတမိုက်ပင့်စ်ကအဲ့ဒီလိုပြောကြားလိုက်တာပါဒုတိယသမ္မတမိုက်ပင့်စ်ကို VOA သတင်းတောက် Greta Van Susteren's တွစ်ဆုံမေးမြန်းထားတာကိုရှားဖောင်ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
နျူကလ িয়ার ရေးနဲ့ပတ်သက်လို့အီရန်နိုင်ငံအပေါ်မှာချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်အရေးယူမှုတွေဟာအလုပ်ဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကဇန်နဝါရီလ3ရက်နေ့ VOA သတင်းတောက် Greta Van Susteren နဲ့တီးတဲ့တွေ့ဆုံမေးမြန်းခံမှာပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပါအဝင်အီရန်နဲ့မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့မေးမြန်းရမှာဒုသမ္မတမိုက်ပင့်စ်ကအခုလိုပြောပါတယ
်။ We believe that the sanctions are working. They're not just working in Iran, we believe they're working in North Korea.
ဒဏ်ခတ်အရေးယူမှုတွေဟာအလုပ်ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အီရန်နိုင်ငံမှာတင်အလုပ်ဖြစ်တာမဟုတ်ပါဘူး။မြောက်ကိုရီးယားမှာလည်းအလုပ်ဖြစ်ပါတယ်။အမေရိကန်ကအင်အားအပြည့်သုံးပြီးချမှတ်တဲ့စီးပွားရေးအရာဒဏ်ခတ်အရေးယူမှုတွေကိုအီရန်အနေနဲ့တကယ်ခံရအောင်သမ္မတထရမ့်အစိုးရကဆက်ပြီးလှုပ်ဆောင်သွားဖို့တနိဋ္ဌာန်ချထားပါတယ်
။အခုဆိုရင်ဒဏ်ခတ်အရေးယူမှုတွေရှစ်တိုးဆောင်ရွက်နိုင်မယ့်အနေအထားအသစ်တစ်ခုရဖို့နဲ့သဘောတူညီမှုအသစ်တစ်ခုရဖို့အတွက်ကွန်ကရစ်လွှတ်တော်မှာဆွေးနွေးနေတဲ့အကြောင်းလဲဒုသမ္မတပင့်စ်ကပြောပါတယ
်။ What we want is to have a long-term agreement in place, long-term legislation in place.
ကျွန်တော်တို့လိုချင်တာကအနေအထားရှိတဲ့ရေရှည်ဥပဒေပြဋ္ဌာန်းချက်သဘောတူညီမှုတရားဖြစ်ပါတယ်။အီရန်အနေနဲ့အသုံးပြုလို့ရတဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ကြိုးစားလာမယ်။ဒုံးကျည်လက်နက်ပြစ်လွတ်နိုင်မယ့်အနေအထားအထိရှိလာတဲ့ဘယ်အခြေမျိုးမှမဆိုဒဏ်ခတ်ရေးယူမှုတွေကိုချက်ချင်းပြန်လည်ချမှတ်သွားမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်တွေအားလုံးကိုရှေ့တိုးလှုပ်ဆောင်သွားမှာပါ
။ဒါ့အပြင်အီရန်နိုင်ငံဟာကမ္ဘာပေါ်မှာအကြမ်းဖက်မှုဝါဒကိုဦးဆောင်ထောက်ပံ့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့သူတို့ရဲ့တိုင်းသူပြည်သားတွေအပေါ်မှာဖိနှိပ်ယုံတင်မကပဲသူတို့ကိုယ်ပိုင်လူအခွင့်ရေးတွေကိုလည်းငင်းပယ်နေတဲ့နိုင်ငံတနိုင်ငံဖြစ်တယ်လို့ဒုသမ္မတမိုက်ပင့်စ်ကပြောပါတယ်။ဒေသတွင်းမတည်မငြိမ်မှုနဲ့ကြီးမားတဲ့အန္တရာယ်တွေဆက်လက်ဖြစ်ပေါ်စေတဲ့အကြမ်းဖက်မှုဝါဒတွေကိုလည်းဖြန့်ဖြူးနေတဲ့နိုင်ငံတနိုင်ငံဖြစ်ကြောင်းလည်းပြောပါတယ်။ ဒီကနေ့ကျွန်တော်တို့ကတရားတိက္ကသာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့လက်ရှိမှာတော့အီရန်နိုင်ငံဟာနိုင်ငံရေးမတည်မငြိမ်မှုဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်နှစ်တိက္ကသာလအတွင်း နိုင်ငံတော်ဝန်ဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေကြောင့်လူပေါင်း20ကျော်တိစုံခဲ့ပြီးထောင်ချီလဲဖမ်းဆီးခံခဲ့ရပါတယ်။တိုင်းပြည်အတွင်းစီးပွားရေးအခြေအနေပေါ်မကျေနပ်တဲ့အတွက်အီရန်ပြည်သူတွေကန့်ကွက်ဆန္ဒပြကြတာပါ။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလက်တော့ပြန်တဲ့အနေနဲ့မ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ သမ္မတထရမ့်ဟာကမ္ဘာဆင်ရင်ပေါ်မှာရှင်းလင်းပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုလှုပ်ဆောင်နေပြီးအထူးသဖြင့်မြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးတိတာတဲ့တိုးတက်မှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ
်။ President Trump made it clear America will not be bullied. America will not be threatened.
သမ္မတထရမ့်ကပြတ်သက်သားသားပြောထားတာကတော့အမေရိကန်ဟာသူများအနိုင်ကျင့်တာကိုခံမှာမဟုတ်ဘူး။ချင်းချောက်တာကိုလည်းခံမှာမဟုတ်ဘူး။အမေရိကန်အနေနဲ့မြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တန်တပန်ရေးအရာမကြုံစဘူးကြီးမားတဲ့ဖိအားပေးသွားဖို့အစီအစဉ်သွားမှာဖြစ်ပါတယ
်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အဓိကအရေးပါတဲ့တရုတ်နိုင်ငံဟာလည်းမြောက်ကိုရီးယားအပေါ်စီးပွားရေးအရာရောတန်တပန်ရေးအရာပါအထူးချန်သွားအောင်အရင်ကထက်ပိုမိုလှုပ်ဆောင်လာနေပေမဲ့ဒီထက်မကလှုပ်ဆောင်ဖို့လိုနေသေးတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာပြောဆိုသွားပါတယ်ရှင်။
ဒါကတော့ဒုတိယသမ္မတမိုက်ပင့်စ်နဲ့ VOA သတင်းတောက်တွေ့ဆုံမေးမြန်းခန်းကိုရှာဖောင်ကောင်းလို့တင်ပြသွားတာဖြစ်ပါတယ်။သောရရှင်များခင်ဗျာ BBC သတင်းဌာနရဲ့တရုတ်နိုင်ငံဆိုင်ရာအက်ဒီတာကယ်ရီဂရီစီဟာသူနဲ့လှုပ်ဖော်ကန်ပဲအမျိုးသားတွေနဲ့လစာတန်းတူမရတာကြောင့်ယာရုကနေနှုတ်ထွက်သွားပါတယ်။သူ့ရဲ့နှုတ်ထွက်မှုကိုကိုယ်ပိုင် internet blog ဆောင်ရွက်နေတာဘောကနေလူများသိနိုင်အောင်ဖော်ပြခဲ့တာပါ။ဒီအကြောင်းကိုကိုကျော်အောင်လည်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကယ်ရီဂရီစီဟာ BBC သတင်းဌာနမှာလှုပ်လှုပ်လာတာနှစ်ပေါင်း30ကျော်ရှိပါပြီ။အခုတော့အမျိုးသမီးနဲ့အမျိုးသားခွဲခြားပြီးတော့လစာကိုတန်းတူမပေးတာဟာတရားမဝင်တဲ့လုပ်ရပဲလို့သူဆုံးဖြတ်ပြီးတော့သူ့ရဲ့တာဝန်ကနေပြီးတော့နှုတ်ထွက်လိုက်ပြီလို့တနင်္လာနေ့တုန်းကပဲကြေညာခဲ့ပါတယ်။မနေ့တုန်းကတော့သူ့ရဲ့ BBC ကလုပ်ဖို့ကံပဲတချို့နဲ့အခုလို့သူနှုတ်ထွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းခန်းလုပ်ခဲ့ပါတယ်။သူ့လိုခံစားချက်တွေနဲ့တခြားအမျိုးသမီးတွေလည်းအများအပြားအလုတ်လိုက်ထွက်မှာကိုစိုးရိမ်နေတယ်လို့Carrie Gracie ကပြောပါတယ
် It has it's been very moving actually
ဒီခြေနေကကျွန်မအတွက်တော့စိတ်ထိခိုက်စေတာပါတကယ်တော့ဒီလိုခြေနေတွေနဲ့ခံစားချက်တွေက BBC မှာလုပ်နေတဲ့အမျိုးသမီးတွေတင်မကပါဘူးနိုင်ငံနဲ့အဝန်ဖြစ်နေတယ်လို့ကျွန်မထင်ပါတယ်ကျွန်မနှုတ်ထွက်လိုက်ပြီလို့ကြေညာခဲ့ပြီးနိုင်ငံပိုင်းအကြမှာပဲကျွန်မကိုနိုင်ငံတကာကနေထောက်ခံမှုတွေရရှိခဲ့ပါတယ်မြင်းများတတလောက်တာကိုအကြီးအကျယ်လိုချင်နေကြတယ်ညတာပွင့်လင်းမြင်သာတဲ့လစာပေးမှုတွေကိုတိတ်ပြီးလိုလားနေကြတယ်ဆိုတာကိုပြောလိုက်တာပါပဲ
Carrie Gracie ရဲ့ကိုပိုင် blog ဆာမျက်နှာကနေပြီးတော့သူ့ရဲ့နှုတ်ထွက်စာကိုတနင်္လာနေ့တုန်းကလူသိရှင်ကြားဖော်ပြခဲ့တာဖြစ်ပြီးအခုဖြစ်နေတဲ့ကိစ္စဟာအတံလွင့်လောကရဲ့ယုံကြည်မှုဆိုင်ရာပြိပခတရားမျှတမှုကိုချိုးဖောက်နေတဲ့ကိစ္စပဲလို့သူကဆိုပါတယ
် I'm so disappointed by the BBC's response. The BBC talks about a gender pay gap.But what I'm talking about is not a gender pay gap where
ဒီမှာနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်ပြီး BBC ကတုတ်ပြန်တာကိုကျွန်မအခုထိစိတ်ပျက်နေတော့မှာ BBC ကပြောတာကအမျိုးသမီးနဲ့အမျိုးသားအကြားလစာကွာဟချက်အကြောင်းပါကျွန်မကတော့ပြောနေတာမဟုတ်ပါဘူးတချို့နေရာတွေမှာအမျိုးသားနဲ့အမျိုးသမီးတွေရဲ့လောရတဲ့အခန်းကဏ္ဍကမတူပါဘူးဒီအပေါ်မှာလစာကွဲသွားပါတယ်ကျွန်မပြောနေတာကလုံနေအမျိုးသားတူတဲ့ဒီအလုပ်တစ်ခုကိုအမျိုးသားရောအမျိုးသမီးရောလောရတာချင်းအတူတူအမျိုးသားကအမျိုးသမီးထက်လစာပိုများနေတဲ့ကိစ္စပါဒါကခွဲခြားဆက်ဆံမှုပါတရားမဝင်တဲ့လုပ်ရပါဒါကိုမဟုတ်ပါဘူးလို့ BBC ကညင်းနေတာတွေရက်တက်ပါပြီ
BBC သတင်းဌာနမှာနိုင်ငံတကာအက်ဒီတာ၄ဦးရှိပါတယ်အမျိုးသမီး၂ဦးနဲ့အမျိုးသား၂ဦးပါ Carrie Gracie ကအဲ့ဒီထဲကအက်ဒီတာ၂ဦးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းက BBC ရဲ့ထိပ်တန်းလစာတွေအရအမျိုးသားအက်ဒီတာ၂ဦးကအမျိုးသမီးအက်ဒီတာတွေထက်အနည်းဆုံး50ရာခိုင်နှုန်းလစာတွေပို့ပြီးတော့များနေတယ်လို့ Carrie Gracie ကသိခဲ့ရပါတယ်သူ့ကိုလစာတိုးပေးမယ်ဆိုပြီးတော့ကန့်လန့်မှုရှိရပေမဲ့လည်းအဲ့ဒီပမာဏကအမျိုးသားတွေနဲ့တန်းတူဖြစ်ဖို့အရေးကြီးလိုပါသေးတယ်။အခုတော့တရုတ်နိုင်ငံမြို့တော်ဘေကျင်းက BBC ရုံးမှာ Carrie Gracie ဆက်ပြီးတော့လုံးမလုံးတော့ပဲပြီးခဲ့တဲ့ပတ်ကနှုတ်ထွက်ခဲ့ပြီးသူအရင်ကလုပ်ခဲ့တဲ့ London က BBC ရုပ်သံသတင်းဌာနမှာပြန်ပြီးတော့လုပ်ပါတော့မယ်။အဲ့ဒီနေရာကတော့ကြားမတန်းတူလစာပေးတယ်လို့ဆိုပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ EU ဥရောပတမဂါကနေဗြိတိန်နိုင်ငံခွဲထွက်မဲ့2019ခုနှစ်ဆိုတဲ့အချိန်ကာလဟာနီးကပ်လာနေပြီဖြစ်ပြီးတော့ကမ္ဘာဇက်ကုံမှာဂန္ဓာတိတ်တစ်ခုကိုသူ့ဘာသူရှောက်လန်းမှုကြိုးပမ်းနေပြီဖြစ်ပါတယ်။ကုလတမဂါလိုနိုင်ငံတကာအဖွဲ့အစည်းတွေမှာကိုစားပြုမှုပိုးပြီးတော့ရရှိဖို့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကကြိုးပမ်းနေကြမှာဗြိတိန်နိုင်ငံကတော့သူ့ရဲ့ဩဇာအချိန်ဟွာဆက်ပြီးတော့ထိန်းထားနိုင်မှုအတွက်ရုန်းကန်နေရမယ်လို့အကဲခတ်တွေကတုံ့တက်ကြပါတယ်။ဒါပေမဲ့ဒီချအစိုးရကတော့ဥရောပတဲ့တာလွန်တဲ့နိုင်ငံတကာမဟာမိတ်အဖွဲ့ထူထောင်မှုမျှော်မှန်းနေတယ်ဆိုပြီးတော့ Henry Ridgway ရဲ့ရေးသားထားတဲ့သတင်းလွှာကိုဆက်လက်ပြီးတော့တင်ပြပေးပါမယ်။ကမ္ဘာဇက်ကုံပေါ်မှာဗြိတိန်နိုင်ငံရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့နိုင်ငံသားကြီးဝန်ကြီးဟောင်းတယောက်ပုံဖော်ပြောခဲ့တယ်လို့လက်ဝဲအတုံးနှုံးနဲ့ပြောရမယ်ဆိုရင်သူ့ထက်ဝိတ်တန်းပိုးကြီးတဲ့သူကိုပွဲစားကလေးကထက်ခါတလဲလဲထိုးပါတယ်။ဒါပေမဲ့ဒီလိုထိုးလိုက်တဲ့အတွက်အာရုံသွားနိုင်တယ်လို့ London City University ကLook, Donna ကပြောပါတယ
် Leaving the EU means that the UK could now be seen as a medium-sized economy in an increasingly polarized world.
ဥရောပသမဂ္ဂထွက်တဲ့ဆိုတဲ့သဘောကကမ္ဘာမှာကြီးမားတဲ့စီးပွားရေးအုပ်စုကြီးတွေကွဲလာနေတဲ့အချိန်မှာဗြိတိန်နိုင်ငံဟာအလဲအလစီးပွားရေးအဆင့်လို့ရှုမြင်နေပါတယ်။အမေရိကန်ရှိတဲ့တရုတ်ရှိတဲ့ဥရောပသမဂ္ဂရှိတဲ့မကြခင်အနာဂတ်မှာအိန္ဒိယပါလာမန်တောင်အမေရိကအာဖရိကစသဖြင့်တိုးလာနေပါတယ်။ဗြိတိန်နိုင်ငံဘယ်နေရာမှာရှိနေမလဲ
။နိုဝင်ဘာလအတွင်း ICJ နိုင်ငံတကာခုံရုံးမှာတရားသူကြီးတယောက်ဆုံးရှုံးသွားခဲ့ရတာကဗြိတိန်နိုင်ငံမှေးမိန်သွားမှုကိုမှတ်ဆနိုင်ပါတယ်လို့မက်ဒိုနားကပြောပါတယ်။1946ခုနှစ်ကတည်းက ICJ မှာတရားသူကြီးအဖွဲ့ဝင်တနည်းအားဖြင့်ဗြိတိန်နိုင်ငံကတင်ပိုက်ထားခဲ့တာဖြစ်ပြီးအခုဒီချိန်မှာအချိန်တော်တော်ကြာအောင်ကုလသမဂ္ဂမှာအခြေတင်ဖြစ်ခဲ့ပြီးဗြိတိန်ကနောက်ဆုတ်ပေးလိုက်ရပြီးတော့အိန္ဒိယတရားသူကြီးကိုတင်မြှောက်ခဲ့ရပါတယ်။
The way the powers game works now is decidedly different from that of 1945 and we have to question whether the US
ဒီချိန်မှာအနာလွန်ဆိုးဝဲဟာ1945ခုနှစ်ကနေလုံးဝမတူတော့ပါဘူးမေးစရာကတော့ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ဒီပုံစံကိုဘလောက်ကြာကြာဆက်ပြီးကျင့်သုံးမှာလဲဆိုတာပဲဖြစ်ပါတယ
်ဒါပေမဲ့ဗြိတိန်နိုင်ငံအနေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နေရကူတော့အစောတည်းရင်ဆုံးရှုံးရပွဲမရှိပါဘူးလို့ဥရောပကောင်စီနိုင်ငံသားဆက်ဆံရေးဌာနကကုလသမဂ္ဂရေးရာကျွမ်းကျင်သူ Richard Gowan ကပြောပါတယ
် Most of the big powers in the Security Council including the United States and China don't want to see any serious
American ပြည်ထောင်စုနဲ့တရုတ်အပါအဝင်လူမျိုးရေးကောင်စီမှအင်အားအကြီးဆုံးနိုင်ငံတွေကအနာဂတ်အခြေအနေကိုကြည့်ပြီးအဖွဲ့အတွင်းကြီးမားတဲ့အပြောင်းအလဲမဖြစ်စေချင်ကြပါဘူ
းဗြိတိန်နိုင်ငံကတော့သူ့အနေနဲ့သူ့နိုင်ငံအတွင်းရေးကိစ္စကိုပဲလုပ်နေမှာမဟုတ်ဘူးလို့ဆိုပါတယ် Brexit ကာလအလွန်ရည်မှန်းချက်ကသူ့ခေါ်ရတကဘာလုံးနဲ့သက်ဆိုင်တဲ့ဗြိတိန်ထူထောင်ရမယ်လို့ဆိုထားပါတယ
်။ On the one hand, the British Foreign Service will be able to invest more resources in UN affairs now that they are going to be
left. ဒါမှလည်းဗြိတိန်နိုင်ငံရဲ့ဌာနဟာအခုဆိုရင်ဒီအပေါ်အာရုံစုဆိုင်မှုအများပါလာပြီး UN နဲ့ပတ်သက်တဲ့ကိစ္စတွေမှာအရင်းအမြစ်တွေပို့ပြီးတော့အသုံးပြုလာနိုင်ပါတယ်။တခြားတစ်ဖက်မှာကြတော့လေတခြား EU အဖွဲ့ဝင်နိုင်ငံ28နိုင်ငံရဲ့ထောက်ခံမှုမရှိရင်ဗြိတိန်ဟာကုလသမဂ္ဂအတွင်းလူသားချင်းစာနာမှုဆိုင်ရာကိစ္စ၊ဖွံ့ဖြိုးရေးကိစ္စ၊လူညွန်ရေးကိစ္စတွေညှင်းခုန်ဆွေးနွေးတဲ့နေရာမှာအခက်ကြုံနိုင်ပါတယ်
။နမူနာပြရမယ်ဆိုရင်ဇွန်လအတွင်းအိန္ဒိယသမုဒ္ဒရာအတွင်းကခြာကိုကျွန်းတွေကိုဗြိတိန်နိုင်ငံကပိုင်ဆိုင်ပါတယ်ဆိုတဲ့အချက်ကိုမဲခွဲဆုံးဖြတ်တဲ့နေရာမှာ EU အဖွဲ့ဝင်နိုင်ငံအများစုကဗြိတိန်ကိုမဲမပေးခဲ့ကြပါဘူး။ဥရောပဟာသူ့ဘက်ကရှိနေဖို့ဗြိတိန်နိုင်ငံအနေနဲ့လိုအပ်တယ်လို့ဂိုဝန်ကပြောပါတယ်။
If the British are seen to be simply cozying up to the Americans, they are going to lose
တကယ်လို့ဗြိတိန်နိုင်ငံဟာအမေရိကန်အကြိုက်ဖြစ်နေမယ်ဆိုရင်ဥရောပကလှုပ်ဖို့ကင်မက်တီရဲ့ချစ်ကြည်ရင်းနှီးမှုမြန်မြန်ဆန်ဆန်ဆုံးရှုံးသွားပါလိမ့်မယ်
။ကမ္ဘာအခမ်းအနားတစ်ကိုရလိုတယ်ဆိုရင်ဗြိတိန်နိုင်ငံဟာမိတ်ဆွေဟောင်းနေတဲ့နီးနီးကပ်ကပ်နေထိုင်ရင်မဟာမိတ်အစ်စ်တွေရအောင်ကြိုးပမ်းရပါလိမ့်မယ်။နောက်ပြီးနိုင်ငံအတွင်းကမတည်မြဲဖြစ်မှုတွေကိုလည်းမျက်စိဖွင့်နားဆွင့်နေရပါလိမ့်မယ်ခင်ဗျာ။ဗီအိုအမေရိကန်တန်ကအင်ကာနီမနစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE ကိုအကြံပြုစာရေးသားပေးဖို့လိုချင်တဲ့တချင်းတောင်းကျင်နေဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာမြန်မာဆန်မဒီညနေ6နာရီခွဲရှိပါပြီ။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနေမနှစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။တိုင်းဒိုမီတာ32 40 48တို့အပြင်လှည့်လက်မီတာ190 kHz 1595ပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
Transport ကဈေးတက်ကုန်ပစ္စည်းရထပ်ပြီးဈေးတက်အဲ့ကြားရဲကကျွန်မပြောရမှာဟုတ် Minimum Wages ကိုသူကသွားမထီပါနဲ့ဈေးကစီးပွားရ
ေးစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်။ဒါအပြင်တုဒ္ဒဆောင်တဲ့ American တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဦးကျော်စံတာကမူရင်းအပေါ်မှာပြတင်ပြပေးပါလိမ့်မယ်ခင်ဗျာ
။လူရင်းများစစ်သွေးကြွရင်တောက်ဆုပ်တင်နေဆိုရင်ကောင်းတယ်။ The Nation သတင်းစာရဲ့အဓိကအပေါ်ကိုဦးစားတင်ပြလိုပါတယ်။ပြီးခဲ့တဲ့လကမြန်မာစစ်တပ်စစ်ရင်နံတစ်ခုကိုအာဆာတို့တိုက်ခိုက်ခဲ့တဲ့အတွက်ရခိုင်ဆိုးရွားနယ်ရခိုင်ပြည်နယ်အနောက်ဘက်ပြဿနာဟာအန္တရာယ်ကြီးမားတဲ့ရှုပ်ထွေးမှုဖြစ်သွားစေပါတယ်။နေကြတဲ့ဖက်ကလူပေါင်းတန်းတဝက်ကိုမြန်မာဘက်ကလက်ခံနိုင်ရေးနဲ့မြန်မာအစိုးရနဲ့ရိုဟင်ဂျာလူနည်းစုတို့အကြားပဋိပက္ခအဆုံးသတ်နိုင်မဲ့ဖြစ်စဉ်စတင်တဲ့အချိန်မှာပဲအခုလိုတိုက်ခိုက်လာဖြစ်ပါတယ်။ IRS တို့ကဒါဟာသူတို့လက်ချက်လို့ကြီးညာပါတယ်။စစ်တပ်ဟာပိတ်ဆို့ခံထားရတဲ့သူတို့ခေါ်ရိုဟင်ဂျာတွေအပေါ်စာနာရိတ်ခါဆေးဝါးဖျက်တောက်ထားပြီးရက်စက်မှုတွေကျူးလွန်စေဖြစ်လို့လက်စားချေတာလို့ဆိုပါတယ်။ရိုဟင်ဂျာတို့ကိုရဲရဲဆဲဆဲဆက်ဆံခဲ့တဲ့အတွက်ခံပြင်းထွက်တာဖြစ်ကြတယ်ဆိုတာလက်ခံနိုင်ပေမဲ့လက်နက်အကူနဲ့တိုက်ခိုက်လာတာကတော့ပြဿနာပုံမှုဆိုးရွားစေပါလိမ့်မယ်။လုံခြုံရေးစခန်းတွေကို IRS တွေနှွေတုံးကတိုက်ခိုက်ခဲ့တာဟာလဲစစ်တပ်ရဲ့လုပ်ရအတွက်ရမဲရှာပြေးခဲ့တာပဲဖြစ်ပါတယ်။အကြံဖက်သမားတွေကိုရှာဖွေဖို့အတွက်စီးနင်းရေးစစ်ဆင်မှုစာတွေကိုလုပ်ရတယ်လို့စစ်တပ်ကဆိုလာပါတယ်။ဖီယက်သမားနဲ့ပြောရရင်အခု IRS တွေဟာလက်နက်အင်အားနဲ့ပါပြီးပြပမွတ်စလင်ဂျီဟတ်အဖွဲ့အစည်းတွေနဲ့တိုက်ရိုက်အဆက်အသွယ်လည်းမရှိသေးပါဘူး။ဒါပေမဲ့ဒီလိုဖြစ်လာနိုင်တယ်လို့တော့ ICG ခေါ်အပြည်ပြည်ဆိုင်ရာပဋိပက္ခလေ့လာရေးအဖွဲ့ကသတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာဒုက္ခသည်တစ်ဖိန်ပြန်ပို့ရေးစတင်လှုပ်ဆောင်နေချိန်မှာပဲရခိုင်ပြည်နယ်ကဟိန္ဒူလူမျိုးစုတွေက IRS တွေတိုက်ခိုက်လာမှာကိုဆိုလို့မပြန်ရဲဖြစ်နေတယ်လို့ဆိုလာပါတယ်။အဲ့တချိန်ထဲမှာပဲရခိုင်ပြည်နယ်အတွက်အခြေရှာဖို့ရွေးချယ်တာဝန်ပေးခြင်းခံရတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းစရကီယက်ဆာရာဒီထိုင်းဖို့လည်းပဲအခက်ကြုံစရာဖြစ်ပါတယ်။အောင်မြင်မှုရရှိဖို့ဆိုရင်တော့နှစ်ဖက်စလုံးကသူ့အပေါ်ယုံကြည်မှုထားပြီးတိုက်ခိုက်မှုတွေကိုဆိုင်းငံ့ထိန်းချုပ်ထားနိုင်ဖို့ပဲဖြစ်တယ်လို့ရည်သားထားပါတယ်ခင်ဗျ။ဒီနေ့အတွင်းစီးပွားရေးတိုးတက်ဖို့မြန်မာယုံကြည်မှုအပြည့်စရဲကောင်းစဉ်နဲ့ Bangkok Post မှာလည်းရည်ရည်သားထားတာကိုလည်းဆက်လက်တင်ပြလိုပါတယ်။အနာရပြီးနှစ်နှစ်အတွင်းတော့အောင်ဆန်းစုကြည်နဲ့သူ့အဆိုအရဟာရှေ့မှာအရေးကြီးတဲ့တစ်နှစ်တာကိုဖြတ်သန်းရပါလိမ့်မယ်။နိုင်ငံရေးပြဿနာတွေဖြစ်ကြတဲ့ရခိုင်အရေးငြိမ်းချမ်းရေးဖြစ်စဉ်ပြန်လည်ရှင်သန်ရေးတို့အပြင်စီးပွားရေးဘက်မှာစီးစီးသာသာတိုးတက်အောင်လည်းလုပ်ပြမှာဖြစ်ပါတယ်။ဗန္ဒရေးဝန်ကြီးကတော့လာမယ့်လအနည်းငယ်အတွင်းမှာပဲမြန်မာစီးပွားဟာတဟုန်ထိုးတိုးတက်လိမ့်မယ်လို့ခန့်မှန်းနေပါလေ။ဒါပေမဲ့တချို့ကတော့စံစရာရှိနေကြပါတယ်။တချို့ကလည်းတက်မတ်တဲ့မဟာဗျူဟာမရှိခဲ့ဘူးလို့ဆုံးသတ်ပါတယ်။ဒါကြောင့်လည်းညီညီမြုံနံသူတွေရဲ့ယုံကြည်မှုကြာဆင်းခဲ့ရလို့ဆိုကြပါတယ်။လက်ရှိမှာဒီလိုမကျေနပ်စရာတွေရှိနေပေမဲ့ဒီစီအတွက်တော့အကောင့်မြင်နေသူတွေအများကြီးရှိနေပါတယ်။အရေးကြီးတဲ့ဥပဒေနဲ့နည်းဥပဒေတချို့ကိုပြင်လိုက်ရင်ကြံစုံနဲ့အတွက်မှမြမစီပွားရေးဟာအောင်မြင်နိုင်တယ်လို့ SPA အုပ်စုရဲ့အကြီးအကဲသူကဆုံးသတ်တယ်လို့မြန်မာနိုင်ငံမှာနှစ်နှစ်ချီအခြေဆိုင်နေခဲ့တဲ့နော်ဝေးနိုင်ငံသားရှင်းနေစီပွားရေးအတိုင်းမြန်မာသူကလည်းအကောင့်မြင်နေပါတယ်။ဒါပေမဲ့ MRCV ခေါ်တာဝန်ယူစီပွားရေးဌာနညွှန်ကြားရေးမှူးဗစ်ကီဘိုမန်ကတော့ရခိုင်မြောက်ပိုင်းအခြေအနေကြောင့်ခီးသွွားလုပ်ငန်းထိခိုက်နိုင်တယ်လို့မြန်မာပြည်မှာပြုလုပ်ပြီးဆိုတဲ့နာမည်ကိုအထူးသဖြင့်ဥရောပစမက်ကနဲ့အမေရိကန်တို့ကလက်မခံကျင်တော့တဲ့အတွက်လဲအထွေလုပ်ငန်းကိုထိခိုက်နိုင်စရာရှိတယ်လို့သုံးသပ်ထားပါတယ
်။ဒေါ်ရစီယာရှင်ပြည်အောင်စုနိုင်ငံရေးညီလာခံ22ရာစုပင်လုံးတတိယအကျဉ်းရွှေနွေပွဲဒီလာထဲမှာကျင်းပဖို့ရှိနေတယ်မှာပဲ။တိုင်းကနေမျိုးတွေမှာစိုက်ပွဲတွေလည်းထွက်ပေါ်နေရပါ။နိုင်ငံရေးနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက် 今天嘛，比如年年有个庙里那边拉拉人家不得了，比如也应该伢大约里来是什么孙女家养嘛？把问孙女今天多少年呢？比如也封了吧，这那都伢呢，都是呢。昂昂昂那个口语表，现在也没 telephone 那么个酒店表被破产来买。过来嘛，把问那多少年嘞 ？email 那边 PP， 但发那边 PP， 比如也 email 来啥 ？permis@viewnews.com 哦，酒店表被破产来的喽。VOA Facebook 上面的嘛嘞，那这个就等于当直播他们嘛嘞，因为呢，大约的两个时间嘛，
因为呢，大约的两个时间嘛，到晚睡了六度的，第二天呢，过来又没带个 VOA， 而且没晒多家伙，他们比较带动阿爸的呢。古罗们呢，听英语啥听啊啥个，李兰的嘛比，美国一点懂英语啥听啊啥的个，多拉拉当啊，时间真是不一般嘞。
Reach for the moon.
R-E-A-C-H, reach ga, mi ang lelana, F-O-R-4 ga tue, T-H-E the, M-O-O-N, moon ga, la min suro, sikwai tunye daya itiwe ga, la min higo lana bo. Diniya ma moon asa, S-T-A-R-S, stars, sure, jerui lo diwe ya re, waha ya gu tebido,Reach for the stars, lule, piolu yabare. Idiom de vegale, shimare. Lago, let me on, juzare, suin. Let we ma, mapinina mu. Idiom de vega, seco, kekelare. Mapinine laude, juba mugu, pilu dago, sluda pipare. Dido ne badelu, George Rupide umago, nasinjaya on.
There's no harm in reaching for the moon. But...You have to be prepared to face disappointment.
But Pinago, your mambo, Jovanaga, Jasanam Shibabu. Dabi Melo, Sipia Mune, inside boat widow, ascended Pibu, Ludevialo, Devi Yavari, Umago, not a cow, not in Chichaya.
There's no harm in reaching for the moon, but you have to be prepared to face disappointment.
They go, Kekelare, but Pinang Laudi, Jovanhu.Idiom atong yang belu piomle.
Reach for the moon.
Tu piolu ya vale. Eragaro, dini minetwe, timpia gere, idiom atome chipari.
Meneke, English starting as our nursing gyaraba, a guru, a passing anarigo, tolling bibarome, yizu nursing amagaro, siwai ganap chipare. Mimanang a pokiga bani.ပြည်ပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေအပါအဝင်အစိုးရရဲ့လက်ရှိဗန်းစနစ်ပြည်ပြင်ပြောင်းလဲရေးဆိုင်ရာဆောင်ရွက်မှုတွေနဲ့အောက်ခြေလူလူကြားလက်တော်ရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုအခက်အခဲတွေအကြောင်းပြည်သူ့လွတ်တော်ငွေစည်ရင်းကော်မတီဝန်ဟောင်းဒေါ်တင်ွယ်ဦးနဲ့ဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်ဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
ဘာနေပြောဒီကိစ္စဟိုသာတင်းတင်းကြပ်ကြပ်ပေါ့နော်အချိန်မီဟိုချုပ်ကင်နိုင်ခြင်းမရှိဘူးဆိုရင်တော့ဒါစီးပွားရေးအကျတဲနဲ့များရင်ဆိုင်ရနိုင်သလားအခုလဲလူလူအောက်ခြေလူလူကတော့ကြက်တဲနေကြတာပေါ့နော်ဒါပေမဲ့ဒီတဲ့အချိန်နေဆိုပြီးတော့မတည်ငြိမ်မှုတွေဖြစ်တဲ့ဘက်ကများဥတည်သွားမလား
ဟုတ်တယ်အခုအရာလူရအခုအရာကြက်တဲလို့ကျွန်တော်အခုဒီမှာဈေးသွားမနေမကြမဟုတ်ဘူးဒါပေမဲ့ဈေးသွားတော့ကစိုးရဲကွာဒီဈေးကို300နဲ့ဈေးယူမှာ900နဲ့ဈေးယူတာယူနိုင်မယ်ဈေးကုန်နိုင်တယ်ဆိုတော့အဲ့ဆိုဈေးရအလိုဈေးပြင်ပြီးတင်လိုက်တာပေါ့ဈေးစက်ရ150တာဆိုဆိုနှစ်စီးများများရောင်းလို့ရအောင်ကျွန်တော်ဆဲဆိုမစားနိုင်ဘူးကျွန်တော်ကမှမွေးနိုင်မယ်နှစ်စီးရဟုတ်တယ်မှာဈေးကကုန်တာဈေးကပေါ့ဆိုများအဲ့လိုဈေးကိုပြင်ပြီးတင်လိုက်တဲ့ခါကျတော့ဆဲမှာကိုတို့ခရတာဆန်းနဲ့ဈေးတက်တယ်လေနောက်အခုဓာတ်စီပါညာဈေးတက်တော့transport ကဈေးတက်ကုန်စည်ရထပ်ပြီးဈေးတက်တယ်အဲ့ကြရဲကျွန်မပြောရမှာဟို minimum wages ကိုအစိုးရသွားမထိပါနဲ့ဈေးကစီးပွားရေးစနစ်မှာ minimum wages ကိုအစိုးရထိလို့မရဘူးဆိုတာ minimum wages ကလည်းအခု3600နေပဲ5600 2000နဲ့မလားအဲ့ဒါဆိုကုန်ထုတ်လို့ဈေးပြညားမယ်ဆိုရင်ဘယ်သူမှဘာထုတ်နိုင်မှာမဟုတ်တော့ဘူးပြုတ်ပစ္စည်းတွေထိုင်စားနေကြမှာလေဒီလိုရက်ပစ္စည်းထိုင်စားနေရအဲ့လိုဖြစ်သွားတယ်ကုန်ထုတ်လို့လည်းမလုပ်ဆိုင်ဘူးဆို SME ကြီးကဘာမှမလုပ်မရတော့အဲ့လိုပုံဖြစ်ပေါ့ပေါ့အဲ့တော့နောက်တစ်ခုကလည်းပြောရမယ်ဆိုလို့ရှိရင်ဒီဟိုလက်စာတတ်မှတ်တုံးကလေးက16နဲ့တတ်မှားမှားလုံးလုံးတဲ့ရက်ကို16ပဲတွေ့ရမှာလေ35ပဲအဲ့ကြောင့်ပေါ်လာတယ်3.12 ไอ้ดอกสิเออตรงเนี้ยสังหารสอก่อลาล่ะดิเนซงลูกค่ะเออตรงเนี้ยสังหารเนี่ยตรงเนี้ยหงาเซ็นหงาเซ็นเนี่ยเปลี่ยนลิสิไปขึ้นล่ะไอ้ท้าก็แล้วคุณเอาซุงอ่ะตะเนียวเนซงลูกค่ะกูตะตรงเอาซะก็คือจําไม่ลาซาโตตึกไข่จ้ะแล้วจมเอาบีเสียว่าเนี่ยมาลงเจอชินไอ้ท้าซาตัวลีรอบตําหมดตัวเยตรงเซนเนี่ยหยอดใส่ตัวตะตึงตะตองผิดตัวเยตรงเซนเนี่ยหยอดเนี่ยเซ็ดท้าเนี่ยไม่เอาไม่ใช่เนซงลาซาตะตึงตะตองหมด
ဟုတ်တယ်မှာအဲ့အဲ့ဒါကြီးပါမဆိုရင်အဲ့တော့ဖြစ်မှာအဲ့တော့ငါတို့ဆောင်းပါသူစိတ်ပေးနေတောင်းလိုက်မယ်ဆိုတဲ့နေ့မှညဥပဒေကြီးတနေ့တော့တောင်းလို့မရဘူးဘာကုန်စီမထုံနိုင်တော့ဘူးလေဟုတ်တယ်မှာဟုတ်တယ်နေဆုံးလာတော့အဲ့တော့တစ်ခါမှကုန်စင်းတော့မြင့်နေတော့လေအလုပ်သမားတွေကလည်းသူတို့ကလာစာပို့လို့ခြင်းလာစာပို့လို့ခြင်းတော့ကုန်စင်းတော့ကထပ်တယ်အဲ့မှာမှာဂျာအီတူမေရန်ဖြစ်ပြီး
ยิ่งมีอะไรไม่เอาเลยไอ้แบบนี้นี่ก็ยิ่งยากคุณอะไรเราไม่ได้ทุกข์ใจก็เพราะชีชีเรื่องใครชีใครไปสั่งซื้อใครดูอะไรแบบนี้เออตรงไปมาเลยทุกข์ใจอยู่แล้วแต่ในเมื่อชีเราตัวอะไรสิเด็ดเด็ดที่ก็กงเส้นเนี่ยมาเก็บกันสมาเก็บใจเรามันเส้นใจนั่นก็มีเสียเงินเลยเงินเลยใครตัวนั้นเนี่ยมันเส้นใจนั่นเออว่ามาที่ยาวกว่าที่สั่งหรือว่าแค่แค่หน้าบ่ไอ้สามีเนี่ย
ใช่ไหมไอ้บางทีบางบางเนี่ยเวชีเนี่ยมาโดนน้ำยาเนี่ยกิซ่าอ๋อตัวที่ชอบยาจาระกันที่ชอบสีวายโอเลล่าตัวที่ชอบยาจาระอ๋อโอ้สุดยอดไปดูไอ้นี่จริงไทยเนี่ยกันเนาะว่าเราเนี่ยเชื่อไหมว่าไทยเนี่ยกันเนาะว่าเรา
1.5 ที่ทว่าอ่างดูลูกพวกแค่ๆสิได้สุบิรอทับยาจาราสิได้อะไรไม่รู้เหรอเสมาโอเคดูน้องเราไม่อะไรทำไมสมาธิสมาธิอะไรท่าจะกูประมาณจะไม่กูเปลี่ยนอะไรอย่างบาลีอารมณ์รู้จิตสัตว์สิมาละไอ้เราจะดูน้องเนี่ยเช็คเช็คชุดท่าดาวมาที่ดูน้องมาเล่าเนี่ยสามเมื่อสุดาที่กูชอบที่อย่างดูน้องอ่ะเนี่ยเมื่อสุดมาเรื่อง ลิชาที่มาใกล้ดาวไปมาเลยภาษาในจามาสิเลยลุลุกมาอะไรจ้ะมามาบีเนี่ยดีดูนอนแล้วใกล้ไปตอนนั้นสัวไปกูไม่เจียวมาเลยสัวไปกันแล้วทุกคนมาไม่เอาสุดสิแล้วทุกคนมาบีมาก็คุณอาจารย์ผู้สาธุด้วยเวรลิชาเลยไม่ใช่เจ้าลิชิปัสสังกูเวรดีตอนนี้สักลิชิ่งว่าไม่ใช่ปัญญ์กูไปต้องลิชาละสัวสาธุเวรเพราะภาษาสุเวรดูอะไรลุนชาเลย
เราสิบกองพันเราเรื่องเรื่องเรื่องชาเลยภาษาเราต้องไม่รู้จักแบบกูมีอะไรอยู่ที่ตรงนั้นเราอย่ามาบังคับเสบียดีใจมาเลยเราบังคับก็ไอ้เจ้ามาดีฮาวเสียมาเรื่องว่าผู้บริโภคที่เราสนิทกูโอ้ถ้าเกิดลูกยังตาดีปกติก็บังคับเสบียบ่ฮู้บ้านลูกตัวมีตัวเราเรื่องฟาร์มลูกผู้ด้วยตัวเช่นกาลธรรมดาชาลานี่ต้องเนี่ยตัวบีเลยตัวลูกอาเชียบ้านตัวบีเลยไปท้าบ้าจู ถ้าว่าพอตัวเล็กตัวจ้าเลยแต่เช่นกันละแต่ดาวสุจาบาจูทำให้เสียมาอันนี้มากกว่าดีปกติกับบ้านเนี่ยกูพิมพ์พิมพ์เลยบูดก็สุดท้ายเสียมาพิมพ์เลยดีเช่ดีโกลิซาฟกิซารูมินิมอลิซาฟกิซารีโรชิราบ้านเนาะเสียมาถ้าส่วนดีปกติกับบ้านเนี่ยพิมพ์พิมพ์เลยบูดตัวยี่จีเรีย priority
1-2-3อ่ะบาปิมเลยเสียมาเต็มเน็ตตรงสาดิเอเจียคุณอาจารย์มาดูสุดคุ้มอาชีพงูจะปูมือเชี่ยวเลยตัวมันไม่ยาวสุดชอบเชี่ยวคุณมินิมอลิซาฟรีสุ มาสุดตรงเลยทำให้สุดที่อันนี้ดูคุณเซเว่นตัวมันยังสักลิชิ่งลูกคุณเชี่ยมาตรงเลยสุดตรงเลยมันก็ว่าช้าหน่อยอ่ะไม่ตรงเลยสุดตรงนั้นอาลีเลยเราดูเท่ารู้ว่าไม่คงดีกับป้าแต่มาตุบังใครมาเมาโน่ตุบดีอะไรข้ามาบอกสมัยชีเรนอะไรลูกชีดูยาอะไรยาอะไรแต่ไม่จีนส่งสัตว์เท็จด้วยมาลีเป็ดเด็ดลิสอยู่ยาชีบีสุดจีนส่งสัตว์เท็จมันจะยาไม่ดูเลยก็ตัวเนี่ยมาบุจีส่งตามมาที่กูยิ่งมีใจเลยกู ยี่นี้อะไรบ้างส่งตามมาเลยยาอะไรยี่โมว่ายาอะไรดูเลยก็ตัวเนี่ยไอ้จีนส่งตัวเองเอาจีนส่งตัวเองใครไอ้ยูตัวเบอร์ใครตัวตีน่ารับเบอร์ใครลีแลนด์ยังน่าเอาดีเลยยังอันนี้ช่วงหน้าเลยที่เกิดจ้ะเอาเดี๋ยวมาแล้วนี่มาที่ก็ไอ้ยูนอร์ซับรีสุขใช่ไหม แล้วมันนี่ก็จะตัวนี่กูเชื่อดูอาม่าขายดูอาม่าขันไปอะมาละอุ้งอุ้งลายงูชีอุ้งบารุอุ้งยารุอาม่าขันอุ้งบารุอุ้งยารุแบบที่สีว่าเปล่าที่ท้ามาอาม่าขายแบบที่สีว่าอาม่าใส่ชามาพอเป็นสั่นเลยค่ะเออรู้ว่ามาอุ้งวันจีจบบ่เนาะ
โอเค
แต่นั่นมาต้องว่าจะรอนั่นมาต้องว่าจะรออีกตัวสิบสองยี่สิบห้าท่าเอาหรือว่ามาสิบสองมันยี่ห้าท่าแบบที่เรามาการันต์ต้องเนี่ยนั่นก็ค่ะ
ออเดอร์บุ๊กซ์ดีไม่แม้ท่ามาออเดอร์บุ๊กซ์ยังแม้ท่ามาดูว่าตู้มีอะไรตู้มีอะไรเป็นสัมบับปูปุ๊บแล้วมาท่าไหนเอาหรอกเออไอ้ตรงที่ก็ท่าเลยกูจะเว้นหลังซีซันที่เจ็ดเป็นสิ่งที่ว่าอีกนะกูจะเกี่ยวกับอะไรพี่บาร์เลยกูรอนอกจากเป็นสิ่งที่น่าจะคุยเดตู้ด่าส่งเนี่ยอเมริกันทุกคนซีซันกูน่าสนใจมาวะกูอ๋อว่าซีซันที่เจ็ดท่าละพี่บาร์เลยใช่ไหม
การตำราโดนัลด์ทรัมป์อันนี้เนี่ยดูดีตำราแต่ดังอู่ดาวน์ยูลาร์กุสเวนต์เนี่ยชีวายพอเลยส่วนดีตำราตัวเดียมาดีตำราทรัมป์บอกเลยดียุคเก่าเป็นมาแต่เงินงาดีเปิดทางเกเรกดีดีกูตัวเก่าเทพอนายเงเรลุเทมาละ
โอ้กดีกูว่าจะชอบบ่มาเหรอชัดเจนเลยเงี้ยเก่าเทพอเกเราดีพิมีบาร์เลยแต่เมื่อจะชอบกดีกูว่าเดียร์เลย
ไปเกเรกดีกาลานะแล้วสิตำราเชื่ออะไรกาลามาเก่าเทพอมุบายมามันยังอะไรตัวนี้แต่ช่วงกดีกว่าเดียร์เลยแล้วพอจูซานี่ตรงไหนตัวยิ่งทราบอะไร
โอเคอุมาเบลูเจ้าอย่างนี้กูเบลูกดีมิวรีกูตัวเก่าเทพพอนั่งเกเรลุเทมาเลย
แล้วตัวตำราทราบที่บิดแต่เดมยามาจามีมาจุลุเชนตัวเวก้าวเบสิยองเซนกาลารุมาปีทาเกเร The Baba Wanjin Sanya, Tinte the Bodin Nija, Power Cook, Baduru Kolaro. Eddie, the Bodin Nijagani American, no tramedo, Yugawe, Kalama, Gidi, Bita, Dime, Dutamati Labi, Demijagamabe, the Mara, Maintina Jane, the Bodin Nijagani, no tradesure, John, Dunetia Winjinagere, not at the Kuaro, Trump Pacific partner, look for American, Asia Pacific, and any day at the Chone. ตัวบอดูทาร์กงตัวเอ๋ตัวบอดมีเจ้าที่ตัวบอดมีเจ้าก็อเมริกันเนี่ยตัวเน้นหนาเลยสุดเลยซีอุ้มบัวตัวยุคเก่าเก่าตลอดชาติลงมาเดียวกันดีตัวตำราเชื่อว่าเกิดสิ่งที่ตัวบอดมีเจ้าก็โน้ตมาเมื่อกรีบไปทาร์กได้ตำราพี่พี่เต็มใจเก็บมาไว้ที่กงตัวเอ๋ตัวบอดมีเจ้าที่พี่พี่ตัวคอยเลยอาชาปฏิบัติได้หนังยันนี่เนี่ยอเมริกันตัวบอดมีเจ้าก็กงตัวเอ๋สาจูการ์ดูกูเลย
นอกจากนั้นทุกอย่างจะยากเลยดาริยาเราดูเลือดด้วยกองเทพอเกเรชี้อะไรดีกว่าแต่เมื่อเลเวอกูรู้มีปอลีที่กบ้าจี้อาปูเนลลาปีโรยาดีอุรุพาวเล่พบยามุเรชินีเดชุรากูทุกปีนั้นดีตั้มราอุบามาเลทมาโรดีการ์โรดิโลกิซายเนี่ยพัตเตอร์บิโรตัวอุซาปีบิโรสาวเนคเรนนั่งเงินกันเลยเลือดด้วยบิโรปอลีกูดีที่ปารีสตบอดินิเจกันเนี่ยกูรู้ทั้งหลายด้านเนี่ยพัตเตอร์บิโรกูเว้นไอ้เปลือมีมาเลยดีการ์โรดี
ตอนนี้ท่านอยู่สักกะแต่บ่าวป้าวันจีนสัญญาซีมินสีกันเดียอเมริกันเนี่ยทุกคนอเมริกันสีวายลงเงินเช่นนี้อยู่ชีอยู่จนได้ตัวท้าสุดมีการแต่ท้าสีเนี่ยสีนี้นายเนี่ยเราดูเนี่ยมีเนี่ยตัวจังแต่ยานี่ตัวนู้นทั้งหมดจูซากันละตัวเด็กแรงอ่ะยังเสียกันสิเดตั้มเราอุบามาเนี่ยแต่ท่านเองก็กังวลเนี่ยกบ้าจีปูนุ่ยลามู ตัวบ้าบางคนยังสั่งยาเปลี่ยนเลยพี่ชายสุดาวที่ยังวันที่ไม่ดีอยู่พี่รอจะนอนในแต่เนี่ยกบ้าอีปูพี่รอตัวบ้าบางคนยังสั่งยาหนิยมุสีอ่อนสุดวิปนักคนยังบ้าเลือดจามไม่สุดเลยอาทิตย์นี้น่าเลยวิจารณ์ดูเจ้าดูท่าเรื่องกี้ซะดาวตอนนี้ท่านนู้นท่านเดือดสุดาวตัวสีวายชื่อนั่นตะคุเรียนนี่จีบีรอตัวนู้นท่านเดือดสุดาวเลยมันก็จะน่ารู้ในงานต่างงานดีจะน่ารู้ในเด็กกบ้า เนี่ยพัฒนาดูสิจันทร์สีวายลงงานตะคุบไปอายุสั้นลงมีอาวุธชักกีฮัสเนี่ยเด็กชอบปัจจุบันเปลี่ยนเลยดาวเรือจันทร์เราอยู่สายพลูเลยแต่มันน้องมิวส์เด็กน้องมิวส์เด็กภาษาตาสีเด็กแต่ภาพบางวันยังก้าวเนี่ยดีกว่าอยู่สั่นละไปสั่นเลยยามาที่ยุคเก่าเวกดีกว่าดีเดียมาก้าวเทมาพอนั่งเงี้ยเจ้าหนูก็เจ้าวังโลกมันจะมีปีกเลยดีกว่าก็ลูมุจิจัยสั่นยามา เม็กซิโกอพาร์ตเมนต์อเมริกันในงานนี้เนี่ยเนี่ยที่อาเมืองอเมริกันในงานมาลาบิโอมีไทยเนี่ยที่สั่นในประเทศวิทยุเก่าเป็นมาแดงเงี้ยมาเม็กซิโกเนี่ยทุกที่ ဒါရင်းဆောင်မယ်ဆိုပြီးတော့ဒါအကြီးအကျယ်အငင်းခုံရေကပွဲစီယုံကာလာမှာသူမဲဆွဲခဲ့တယ်မဲဆီကိုအစိုးရအနေပြီးဒီဒီတိုင်းစားဖို့အတွက်ပတ်စံပေးရမယ်တိုင်းအောင်ပလောင်းမြင်ဆောင်မယ်ဆိုတဲ့တကယ်မဟာတိုင်းလို့ပုံစံမျိုးဟိုဘက်ကနေတရားမဝင်လို့သားဒီအမေရိကန်နိုင်ငံနဲ့ဝင်မလာအောင်ဆောင်မယ်ဆိုပြီးပေးခဲ့တဲ့ဂတိကတကယ်တမ်းပြောမယ်ဆိုအခုချိန်ထိတော့လေထဲမှာလွင့်နေတယ်လို့ပ ကျမ်းမာရေးဆောင်ရှောက်မှုပေါ်သူတို့လူသိများတော့ဥပမာခဲလို့ခေါ်တယ်ကျွန်မအမေရိကန်နေကျမ်းမာရေးအာမခံစနစ်ပေါ့နော်တတတတတနဲ့ကျမ်းမာရေးအာမခံစနစ်ကိုရနိုင်တဲ့ဟာဥပမာလို့တစ်မှာကောင်းတဲ့ပေါ်ခဲ့တယ်တရားဥဒုအနေနဲ့ပယ်ဖြတ်မယ်ပြင်ဆင်မယ်အသေးအစားထုတ်မယ်ဆိုပြီးကြိပေးခဲ့တယ်အောက်လို့တော့ထပ်လို့တော့မဟုတ်ဒီကိစ္စနဲ့ပတ်သက်ပြီးသူအချင်းချင်းအနည်းငယ်စူးစမ်းခဲ
ူးဆောင်မှုအခန်းကဏ္ဍနေရာမှာရှိနေတယ်ဆိုတော့များသောအားဖြင့်တို့ကကြိုက်ကြတယ်။သမ္မတထရမ့်လက်ထက်မှာကျတော့အခုလိုမျိုးနိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကနေနောက်ကျောင်းကိုပြန်ပြီးတော့ဟိုဆုတ်လာတာမျိုးတွေရှိတယ်။အမေရိကန်ရဲ့ဒီလက်ရှိအနေအထားကိုပြောပါဆိုရင်ဘယ်လိုအခြေအနေမျိုးကိုရောက်နေပြီလဲခင်ဗျ။
ပေါ့အရင်တော့အမေရိကန်ကဒီတခြားတတိယနိုင်ငံတွေပဲဖြစ်ဖြစ်တခြားကျွန်တော်တို့ဖွံ့ဖြိုးတိုးတက်နိုင်ငံတွေပဲဖြစ်ဖြစ်ဒီနိုင်ငံတွေနဲ့ဆက်ဆံရေးမှာတန်တမာဆက်ဆံရေးရောတခြားလူမှုအပေါင်းအသင်းဆက်ဆံရေးရောမှာသူကနိုင်ငံကြားနေပြီးတော့ထောက်ပံ့တဲ့အကူအညီတွေဆိုအကူအညီမှာရုပ်ဝတ္ထုပစ္စည်းပိုင်းရောစဉ္ညာနာပိုင်းရောဆိုနည်းပညာပိုင်းရောဆိုအကူအညီတွေပေါ့ဒီအကူအညီတွေနဲ့အမေရိကန်ရဲ့ဩဇာပေါ့ကျွန်တော်တို့ထူထောင်နေပြီးတဲ့အခါကျလို့ရှိရင်ဒီအကူအညီတွေအောက်ကနေဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့နိုင်ငံရေးအယူဆကိုသူတို့ဟိုတင်သွင်းတယ်ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာကျတော့ဟိုတချို့နိုင်ငံသားမူဝါဒတွေမှာဟိုဆင်သွောင်းရလမ်းဖြစ်တယ်ဆိုတော့နီးလမ်းမျိုးတွေကျင့်သုံးတာမျိုးတွေသတိထားမိ
ဆိုတော့ဒီသမ္မတဒေါ်နယ်ထရမ့်အပေါ်ပေါ်လေးသူတာဝန်ယူထားခဲ့တဲ့ကာလအတွင်းမှာလုတ်ဆောင်ခဲ့တာရင်းနဲ့ပတ်သက်ပြီးတော့ဘလောက်တိုင်းတာထိကျင့်တတ်မှုရှိပါလဲခင်ဗ
ျရေဘွားအဖြစ်ပြောမယ်ဆိုလို့ရှိရင်သမ္မတသက်တမ်းကာလလည်းတစ်နှစ်ပဲရှိသေးတယ်နောက်ပြီးလို့ရှိရင်အငင်းပွားမှုတွေဟိုအရှုပ်တော်ပုံတွေအများကြီးနဲ့ဟိုရွေးကောက်ခံလာခဲ့ရတဲ့သမ္မတလည်းဖြစ်တယ်သမ္မတငနိုင်သမ္မတမှာထူးထူးခြားခြားတွေအများကြီးဖြစ်ခဲ့တဲ့သမ္မတရွေးကောက်ပွဲကနေနိုင်လာတဲ့ဟာဖြစ်တယ်ဆိုတော့ရေဘွားအဖြစ်တော့ဟိုပြီးခဲ့တဲ့ကိစ္စတချို့လုံးနိုင်လာခဲ့တယ်ဒါပေမဲ့လုံးစရာတွေအများကြီးကြံသေးတယ်ဆိုတော့လုံးစရာတွေကလည်းပိုပြီးခက်ခဲလာနိုင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ဟိုထက်လွတ်တော်မှာရှိတဲ့မဲအချို့အစားတွေကရွေးကောက်ပွဲအားရကာလာတွေမှာပြီးနေရွေးကောက်ပွဲတွေခြားရွေးကောက်ပွဲတွေကြောင့်အပြောင်းလဲဖြစ်နိုင်တယ်ဆိုတော့ဟိုအများကြီးစူးစားပြီးတော့ဒေါ်နယ်ထရမ့်အနေနဲ့လောက်အောင်အရင်ဆုံးငါတော့ကောကောတာမျိုးမဟုတ်ဘဲနဲ့တိုက်ခံပါတီနဲ့ဟိုအပေးယူလို့တဲ့ညီနိုင်တဲ့ဟာတွေလုပ်ပြီးတော့အများကြီးဆက်ပြီးတော့သူပေးခဲ့တဲ့ဂတိကဝတ်တွေကိုအောင်မြင်ကောင်းထည့်ဖို့ဆိုလို့ရှိရင်သူ့အနေနဲ့အများကြီးစူးစားဖို့ကြံသေးတယ်တချို့ကိစ္စတွေမှာတော့အဆကောင်းလာတယ်လို့ပြောလို့ရတယ်ဒါပေမဲ့လုပ်ဖို့အများကြီးကြံသေးတယ်ဆိုတာတော့တတိချက်ဖို့လို့လို့ခင်
ဒီအစီအစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုတောက်ကြနေ့ညဘက်နဲ့အင်္ဂါနေ့မနေ့ဖက်အခုလိုအချိန်မှာနားဆင်နိုင်ကြပါလေခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ဟာအမျိုးသမီးတွေအတွက်စီးပွားရေးအခွင့်အလမ်းတွေလုပ်ပိုင်ခွင့်အာဏာတွေအပြင်စီးပွားရေးစွမ်းဆောင်လာနိုင်မှုပါဦးစားပေးပြီးလှုပ်ဆောင်နေပါတယ်။စီးပွားရေးခိုင်မာတောင့်တင်းလာစေဖို့အတွက်အမျိုးသမီးတွေရဲ့လှုပ်အားတိုးမြင့်လာတာဟာအကောင်းဆုံးနည်းလမ်းဖြစ်ပေမဲ့အခုချိန်ထိအမျိုးသမီးတွေဟာသူတို့ရဲ့အောင်မြင်ရေးအတွက်အတားအဆီးတွေကိုရင်ဆိုင်နေရဆဲဖြစ်ပါတယ်။တွေ့နေကြအတားအဆီးတစ်ခုကတော့အမျိုးသမီးတွေ Digital နည်းပညာကိုလက်လန်းမမိတာပဲဖြစ်တယ်လို့ USAID အဖွဲ့ရဲ့ကျမ်းမာဒန်းတူညီမရင်းနဲ့အမျိုးသမီးတွေလုတ်ပိုင်ခွင့်ရရေးဆိုင်ရာအကြီးအကဲတာဝန်ခံမီရှယ်ဘက်ဂရင်ကပြောပါတယ
် In developing countries it is estimated that 70% of women
ပြည်မျိုးဆက်နိုင်ငံတွေမှာအမျိုးသမီးပိုင်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းစုစုပေါင်းရဲ့80%နှုန်းလောက်ဟာ သူတို့လိုအပ်တဲ့ငွေမရပဲဖြစ်နေမယ်လို့ခံမှန်ပါတယ်။ဒါအပြင်အမျိုးသမီးနှစ်ယောက်မှာတယောက်လောက်ကတော့အင်တာနက်ကိုမသုံးနိုင်ပါဘူးလို့ပြောသွားတာပါ။ကျမ်းမှာဒန်းလူကြီးများရဲ့အတွက်မိပညာတက်ကြွမှုကပဲအခရာကျနေတယ်ဆိုတာကိုအားလုံးကသဘောပေါက်လာခဲ့တာဖြစ်ပြီးအပြောင်းလဲအတွက်အချင်းအတော်ယူရတဲ့နေရာတိုင်းလိုလိုမှာမိပညာကပဲအမြန်ပြောင်းလဲစေနိုင်တာပါလို့လည်း
မစ်ဘက်ကရင်ကပြောပါတယ်အခက်မတင်ကျွန်တော့ကဘာကြီးမှာဒီဂျစ်တယ်နီးပညာတွေမယုံနိုင်အောင်တိုးလာတယ်လို့အမျိုးသမီးနဲ့မင်းကလေးငယ်တွေဟာအမျိုးသားနဲ့ယောက်ျားကလေးတွေထက်နီးပညာပိုင်းဆိုင်ရာမှာအထူးသဖြင့် ဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြတ်မြတ်7000ကနေ80ဘီလီယံဒေါ်လာဝင်ငွေတိုးလာပြီး GDP ကတရာ40လေးဖြစ်လာနိုင်တယ်လို့အင်တယ်ကော်ပိုရေးရှင်းကခန့်မှန်းထားကြောင်းလဲမစ်ဘက်ကရင်ကပြောပါတယ်။ဒါဟာတကဘာလုံးကျုံနေရတဲ့ပြဿနာတစ်ခုဖြစ်ပေမဲ့ကြားမှာဒစ်ဂျစ်တယ်အသုံးဆိုင်ရာကွာဟရတဲ့အကြောင်းရင်းကမျိုးစုံရှိနေတာပါ။ကျုံနေရတဲ့ပြဿနာတစ်ခုကလက်ကင်ဖုန်းနဲ့ဝန်ဆောင်ကတ
ာအင်တာနက်မသုံးနိုင်ကြတာကများပါလေ။ဒါကြောင့်လက်ကင်ဖုန်းတွေဈေးတက်တက်တာတာနဲ့ရစေဖို့အပြင် SIM ကတ်နှစ်ခုအတွက်တစ်ခုဖို့ပေးအောင်နဲ့ရအောင်တရက်စစ်ဓာတ်လိုက်မရောက်တဲ့နေရာတွေမှာနေအောင်ကြီးဆွမ်းအသုံးဖုန်းအားပြန်ပြီးဖြည့်တဲ့နေရာတွေထားပေးတာလိုမျိုးလှုပ်ဆောင်ပေးဖို့အတွက် USAID ကနီးလန်းရှာနေပါတယ်။တိုးတက်ရေးအတွက်အကြံကောင်းရှိသူတွေဒါမျိုးလန်းလန်းမြောင်လဲပြည်သူတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်ပေးနေတာပါ။အမျိုးသမီးတွေသူတို့စွမ်းဆောင်နိုင်စွမ်းရှိသလောက်လှုပ်လာနိုင်တဲ့အခွင့်အလမ်းတွေရဖို့အတွက်ကြုံတွေ့နေရတဲ့အတားအဆီးတွေကို USAID ကခြေမုံပေးနေပါတယ်လို့လည်း Miss Bakering ကပြောကြားခဲ့ပါတယ
်။ Mega Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဖို့မဟုတ်ကြောင်းသွတ်တက်ရှင်တို့ကိုထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအင်ကာနီမနက်ဖက်အခုလက်ရှိထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 1008 ညလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ဒီ UI အင်္ဂါမနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့သတင်းချင်းချုပ်ကိုရှားဖောင်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
ဒီနေ့အင်္ဂါနေ့မှာတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားရှာရှာပပပြုလုပ်တဲ့မျက်နှာချင်းဆိုင်တွေ့ဆုံစကားပြောဆိုမှုဟာကြီးမားတဲ့စတင်မှုတစ်ခုဖြစ်ပြီးလာမယ့်လမှာကျင်းပမယ့်ဆောင်းဝါဒီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားဝင်ပြိုင်မယ်မပြိုင်ဘူးဆိုတာထဲပို့ပြီးတော့ကြီးမားတဲ့ကိစ္စရတွေကိုဆွေးနွေးလိုက်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လက်ရှိအနေထားရစစ်ဖြစ်နေသေးတယ်လို့ယူဆထားရတဲ့နိုင်ငံကိုယ်စားလှယ်တွေဟာငြင်းငြင်းရွရလို့ခေါ်တဲ့ပန်မွန်ဂျွန်မှာတွေ့ဆုံကြမှာဖြစ်ပါတယ်။အဲ့ဒီနေရာမှာ1953ခုနှစ်တုန်းကနိုင်ငံစစ်ပြေငြိမ်းစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်ရှင်။ယူရန်နိုင်ငံမှာအသက်22နှစ်အရွယ်ဆန္ဒပြသူတူအချုပ်ခင်းနဲ့မှာတည်ဆုံခဲ့ကြောင်းယူရန်ဥပဒေပြုလွတ်တော်အမတ်နှုတ်ဦးကပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညှဉ်းပန်းနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်။အဖြစ်ပြက်အသေးစိတ်ကိုချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပေမဲ့အခုတည်ဆုံမှုဟာလက်ရှိနိုင်ငံတော်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုရဲ့အကျိုးဆက်ကြောင့်အချုပ်ခင်းထဲမှာချုပ်နှောင်ခံထားရတဲ့ဆန္ဒပြသူတူပထမဦးဆုံးတည်ဆုံမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွင်ဆယ်စုနှစ်နှစ်ခုနီးပါးနေထိုင်ခဲ့ကြတဲ့El Salvador နိုင်ငံသား26,000ကျော်ကိုပေးထားတဲ့အရာရီအကွက်ပေးမှုသက်တမ်းတိုးပေးရေးကိုအမေရိကန်အစိုးရကရာဆိုင်တော်မှာဖြစ်ကြောင်းအစိုးရအကြီးတန်းတာဝန်ရှိသူတွေကမိနစ်တနင်္လာနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်ရှင
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုရှားဖောင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့John Ellison ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကို line to meter 16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOO နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရီပါ။
This program has come to you from the Voice of America, Washington.